ဒေတာရင်းမာယောကဘာမှာပါဩဇာကြီးမာတဲ့အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့သမရလာရောက်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ဆုံမှုတွေမှာမြန်မာအစိုးရဘက်ကအခွင့်အလန်းကောင်းတွေရလက်ကောင်းတွေဖန်တီးဖို့လိုတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တဦးကသုံးသပ်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးနဲ့ဒေတာရင်းလုံခြုံရေးကိစ္စတွေအတွက်လာလာကောင်းတဲ့ခီးစဉ်ဖြစ်လဲနေပြည်တော်မှာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တရုတ်သမရနဲ့တွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ဖို့ရှိတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကရှုမြင်ပါတယ်မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတရှီကျင်းပင်ဟာမြန်မာနိုင်ငံကိုလာမယ့်တောက်ကြာနေ့ဇန်နဝါရီလ18ရက်ကနေဇန်နဝါရီလ18ရက်နေ့အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေတွားရောက်လည်ပတ်မယ့်အကြောင်းတရုတ်နိုင်ငံခြားရေးဌာနကပြီးခဲ့တဲ့သတင်းပတ်တောက်ကြာနေ့ကတရားဝင်ကြေညာခဲ့တာပါတရုတ်သမ္မတဟာသူ့ခီးစဉ်တွင်မှာမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပြင်အစိုးရနှင့်တက်မတော်ထိပ်တန်းအရာရှိကြီးတွေနဲ့လည်းတွေ့ဆုံမှုရှိတဲ့အကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယူရှောက်ခွေကပြောဆိုထားပါတယ်တရုတ်သမ္မတလာရောက်တဲ့နေ့ဇန်နဝါရီလ18ရက်ညနေမှာပဲနေပြည်တော်မှာတရုတ်သမ္မတနဲ့နိုင်ငံရေးပါတီ20တွေ့ဆုံကြဖို့စီစဉ်ထားတယ်လို့ဒီတွေ့ဆုံပွဲမှာဖိတ်ကြားခံထားရတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်တရုတ်သမ္မတရဲ့ခီးစဉ်ဟာမြမစီပွားရေးနဲ့ငြိမ်းချမ်းရေးဒေသရင်းလုံခြုံရေးအတွက်အလားအလာရလက်ကောင်းတွေရဖို့ကိုလည်းဒေါက်တာတူးကြာကမျှော်လင့်ပါတယ
်ရောက်တာကဟို16ရက်တည်းရောက်ကျေးဇူးတင်ရပါတယ်ဒီမှာကျွန်တော်တို့ဒီနိုင်ငံပါတီကောင်းဆောင်တို့နဲ့တွေ့ပါရစေ။နေပြီးတော့မှာပဲအဲ့ဒီမှာကျွန်တော်ပါတီကလည်းပါပါတယ်အလုံးပါတီနဲ့ဆက်လို့ဆိုတော့အဲ့ဒါကျွန်တော်လည်းတွေ့ဖို့ကျပါပါတယ်။အဲ့ဒါတွေ့ဆုံတဲ့ဆက်တဲ့ဘောဆက်တဲ့ဘက်ဖြစ်ပါတယ်။တို့ရဲ့ခင်းစီမှာတော့ဒါဒီအစိုးရနဲ့တမတော်နဲ့ပဲဒါဆက်ရှိရနေမှာဆွေးနွေးဖို့ရှိတယ်ကြားသိရတယ်။ကျွန်တော်ကတော့တို့ရဲ့ဒီခင်းစီမှာတော့အကောင်းမြင်တဲ့ရှိပါတယ်။အပြုတ်ဘောဆောင်တဲ့ခီးစဉ်တို့ပဲဖြစ်ပါလေ။အဲတူအားဒီညဉ့်ကြံရေးရရှိရရရှိကြောင်းဘလောက်ပတ်ဘူးကိုညီနိုင်မဲ့စာကိုဒါနေလန်းရှာလိမ့်မယ်လို့ဖြစ်ပါလေ။အဲဒီဘာကြောင့်လဲဆိုတော့တွေ့အင်းကြီးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမင်းကြီးချမ်းဖြစ်နေတာသူတို့လည်းအဲဒီစိတ်မတက်မတာပါတော့။နေစောင့်ကြည့်နေတဲ့အနေထားမျိုးလို့ကျွန်တော်ယူဆတယ်လေ။ညဉ့်ကြံရေးဒီစောင့်ရေးဒီစောင့်ရေးနေရာမှာအောက်ကိုပြုတ်နိုင်မယ်လို့သူခီးစဉ်ကအဲ့လိုကျွန်တော်ကအကောင်းမြင်တဲ့ကရှုမြင်တုံးကပ်ပါတယ်
တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကလည်းမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်ဆွန်ကိုရှန်က KIA ကချင်ဒေသမှာမြန်မာအစိုးရနဲ့စစ်ဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်အစိုးရဘက်ကဂျာဝင်ဆေးဆက်ညှိနှိုင်းပေးမှုကရလက်ကောင်းတွေဖန်တီးနိုင်မှမလားဆိုတဲ့အမြင်နဲ့ပတ်သက်ပြီးတော့ဒေါက်တာတူးကြာကသူ့အမြင်အခုလိုပြောပါတယ
်တရုတ်အစိုးရတရုတ်ကောင်းဆောင်ရေးဖြည့်စုံနေတဲ့ရောက်မှုရှိနေပါတယ်ဆွေးကားကြတော့အပြစ်ကတော့ဒီတိုင်းဒါလိမက်ရဲ့အဖွဲ့အစည်းများနဲ့အစိုးရတတ်မှတ်တော့ကြမှာဒီပြစ်ခတ်ရဲ့ကျေးရဲကိုတိုင်းနိုင်ငံတွေကကူညီသင့်မယ်လို့ပြောနေတယ်လေ
ဟုတ်ကဲ့
အပြစ်ကတော့ဒီပါရဲ့ခေညီကြံရေးကိစ္စဆိုတော့လေ့ထားလိမ့်မယ်တို့ရဲ့ OBOR ကိစ္စလည်းရှိတာကို
အဲ့
ဒီဒီမှာလည်းရှိတယ်ဆိုတော့ငင်းကြံရေးကပထမဆုံးကျင်းစားလိမ့်မယ်ဗျာပြုလို့ရှိမှဒီပါရေးဖြစ်တယ်ဒီကတော့ဒါကိုမြန်မာနိုင်ငံရဲ့ငင်းကြံရေးရရှိဖို့ဆိုလို့ရှိတော့ပြစ်ခတ်ရဲ့ကျေးရဲဒါသဘောတူချက်လည်းမရထူကြအခုလည်းဒီမြောက်ပိုင်းအဖွဲ့တွေကဒီလက်ဖွဲ့ပေါ့အဲ့ဒီပုံမှာလည်းတယောက်မှရှိနေပါတယ်ပြုလို့ရှိတော့တခြားတွေရေခိုင်ဒီနယ်ကတက်ပွဲတွေရတယ်တဲ့ရမှုရှိနေပါလေ
ဒေတာရင်းမှာစီးပွားရေးလမ်းကြောင်းတွေပိုဖွင့်ဖြိုးလာနိုင်မှုဆွေးနွေးကြမယ်တရုတ်မြန်မာနှစ်နိုင်ငံဒီခီးစဉ်အတွင်းမှာတော့မြန်မာအစိုးရဘက်ကနိုင်ငံအတွက်ရလက်ကောင်းနေရဖို့အခွင့်အလမ်းကောင်းနေဖန်တီးဖို့လိုတယ်လို့လည်းဒေါက်တာတူးကြာကပြောပါတယ
်ဒီဘက်ကလည်းဒီစစ်ဆန်ရေးပုံမူခိုင်မြဲအောင်ပုံပြီးချိုးမှုအောင်တော့စဉ်းစားမှာပါဒီမြန်မာနိုင်ငံကောင်းဆောင်တင်တယ်အဲ့လိုဒါ solution တော့ကျွန်တော်ဒီတွေ့ရဲ့ခီးစဉ်တစ်ချောက်ဒါတဲ့လာရောက်တဲ့ခီးစဉ်မှာတော့ဒါကျွန်တော်နိုင်ငံအတွက်ကောင်းကျိုးတွေကောင်းကျိုးရလဒ်တွေဖြစ်ပေါ်လာတယ်ဆိုမျိုးပါတယ်အခုဆိုလို့ရှိရင်ညီချင်းရေးပါမယ်စီးပွားရေးပါမယ်လုံခြုံရေးပါမယ်ပေါ့လေအဲဒါတွေနိုင်ငံကဆက်ဆံရေးတွေပါဒါတွေအင်းမင်းပြည်နိုင်ငံကောင်းတစ်ခုအနေနဲ့အဲဒီတို့ဘက်ကပေါ့နော်ဒါရက်တီပြလိမ့်မယ်ရှင်
တရုတ်မြန်မာတန်တမန်ရေးထူထောင်တဲ့190ပြည့်နှစ်မှာပဲထူးထူးခြားခြားကဘာမာရောဒေတာရင်းမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့2020ပြည့်နှစ်အတွင်းပထမဆုံးပြည်ပခီးစဉ်ကိုဒေတာရင်းကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာကတော့တရုတ်မြန်မာနှစ်နိုင်ငံကြားတန်တမန်ရေးဆိုင်ရာထူးခြားမှုအဖြစ်နဲ့လည်းတရုတ်မြန်မာရေးအကဲခတ်တွေကသုံးသက်တဲ့အကြောင်း VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်